โอเคดร.เสียแท้ครับเนี่ยเราดีโควิดမျိုးကွဲသစ်โอมิครอนก็บ่เนาะกระป๋าปอมาดีอธิกกูเสร็จแต่မျိုးကွဲที่ดอมิเนนท์อဖြစ်ล่ะบ่เนาะที่คอมมานด์เจ็ตတွေถั่วลาနေတဲ့အချိန်မှာတချို့လည်းဖြစ်ကုန်ကြပြီပေါ့เนาะမြန်မာနိုင်ငံအတွက်ဆရာကြီးဒီနောက်ဆုံးတွေ့ရှိထားတဲ့ထူးခြားမှုတွေကအရေးပါတာဆိုရင်ဟောစပြီးတော့ရှင်းပြကြရစေဆရာ
CDC ကannounce လုပ်လိုက်တယ်ပေါ့နော်85ရာခိုင်နှုန်းတော့ case အကုန်လုံးက US မှာဖြစ်တဲ့ဟာတွေအကုန်လုံးဒီ Omicron ကြောင့်ဖြစ်ပါတယ်ဆိုပြီးသူတို့ comment လုပ်လိုက်တယ်အဲ့ဒါလူငယ်တဲ့တပတ်နဲ့နိုင်ရှင်လို့ရှင်တစ်ရာခိုင်နှုန်းပဲပြောခဲ့တာလေဆိုတော့တစ်ကနေ85အထိကိုတည်တည်တသာယူခွဲသွားတယ်အရန်ကူးဆက်မြန်ပါတယ် Delta ထက်2ဆနဲ့3ဆပိုပြီးကူးဆက်မြန်တယ်လို့ပြောထားပြီးသားပေါ့နော်ဒါတိတာဒီအချက်ကအဓိကထေချာတဲ့အချက်တစ်ချက်ပေါ့နော်ဆိုတော့ဒီလိုနေရာမှာဒီလောက်တောင် case များလာပြီဆိုလို့ရှိရင်အခြားနိုင်ငံတွေမှာလည်းများလာမှာပါဘာလို့လဲဆိုတော့ Delta တော့အိန္ဒိယမှာစဖြစ်လာတယ်နှစ်လကျော်ကျော်လောက်မှ US ကိုရောက်လာတယ်အခုဆိုရင်ဒီ Omicron ရဲ့ကျွန်တော်တို့လွန်ခဲ့တဲ့3ဘတ်ခွဲလောက်အချိန်မှာကျွန်တော်တို့စပြီးသိလာတယ် South Africa မှာအဲ့ဒီအချိန်မှာဒီ lockdown လုပ်တဲ့ဟာ US or UK or European country တော်တော်များများ South Africa လာတဲ့ဟာအကုန်လုံး lockdown လုပ်ချလိုက်တယ်ဒါပေမဲ့လည်းကျွန်တော်မကောက်ဝင်နိုင်ပါဘူး UK မှာလည်း case အများကြီးတက်လာတယ
်ဟုတ်ကဲ့ဆရာတော့အခုနယောက်မှာထူးခြားတဲ့အနေထားက
ဒီအခုစနေတနင်္ဂနွေတနင်္လာဒီ3ရက်မှာဆိုပြီးပြည့်သတာနယောက်မှာ case ကတောင်းနဲ့ချီပြီးတော့တက်လာတယ်ဒါနယောက်ပြည်မဟုတ်ဘော့စတန်နဲ့ဒီတိုင်းပဲဒီကယ်လီဖိုးနီးယားမှာလည်းဒီတိုင်းပဲဒီအခုနယူးယောက်ထူးခြားခြားပါတွေ့လာတယ်ဆိုတော့အရင်တော့မရှိခဲ့တဲ့နေရာတွေအထူးသဖြင့် Long Island လို့ခေါ်တဲ့လူကြီးလူငယ်တွေလည်းနေတယ်သူတို့ vaccine နဲ့သိမထိုးလို့ထင်ပါတယ်အဲ့နေရာမှာ case အများကြီးလာတယ်ဒါ Upstate New York Finger Lake Area လို့ခေါ်တဲ့နေရာမှာကျွန်တော်လွန်ခဲ့တဲ့၄လလောက်ကဒီကျွန်တော်ရောက်တဲ့အချိန်တော့တယောက်မှမတ်စ်မတက်ဘူးပြင်မှာသွားတဲ့အချိန်တော့ဒါကိစ္စရတဲ့တော်တော်နည်းနေတယ်အေးအစစ်စစ်ပဲအခုကဒီ Omicron ရဲ့ထူးခြားတဲ့တစ်ချက်လေးပေါ့နော်ကလေးတွေနဲ့လူငယ်တွေအရန်ဖြစ်တယ်အဲ့ဒီမှာ Cornell University ဆိုတာအကြီးရှိပါတယ်ကျောင်းသားတွေလည်းအများကြီးပဲလူပြည့်900ကျော်စပြီးတော့ positive စဖြစ်တာအဲ့မှာစပြီး New York State က alarm စဖြစ်တာလွန်ခဲ့တဲ့ပတ်မှာပေါ့နော်ဆိုချက်ချင်းသူတို့ကျောင်းတွေပိတ်ချလိုက်တယ်ဒါကတော့ဒီ Christmas စင်ရောက်ကျောင်းလည်းပိတ်ရမယ်အတူတူပဲဖြစ်နေတာပေါ့နော်အခုအချိန်ကြတော့မှမဆီပြန်တက်ပါဆိုပြီးတော့လှုပ်လာတယ်ကြီးကျယ်လှုပ်လာဒါပေမဲ့အချိန်ကနှောင်းသွားပြီလေကိစ္စကအရင်ကတက်လာပြီးသွားပြီဒါကိုကျွန်တော်တို့ကဥပမာယူရမယ်အခုအချိန်မှာပမာနိုင်ငံမှာထိန်းထုတ်ရနိုင်သေးတယ်ဘာလို့လဲဆိုတော့ကိစ္စကဒီလောက်ထိစီမရှိသေးဘူးလို့တော့ကျွန်တော်ထင်တာပေါ့နော
်ဟုတ်ကဲ့အဲ့တော့နယူးယောက်မှာရောအခုအချိန်မှာဘလို့စထိန်းချုပ်မှုတွေလှုပ်ထားလဲဆရာ
တာဝန်ရှိတဲ့လူတွေပေါ့နော်နယူးယောက်မှာရှိတဲ့မေယာစေယုံတွေမှာရှိတဲ့ CEO တွေတော့အဖွဲ့အစည်းတွေမှာရှိတဲ့အကြီးအကဲတွေကိုယ်တိုင်ကဘာလို့ရမလဲဆိုတာသိတယ်ကိုယ်အမကျွန်တော်ဆေးရုံပါပေါ့နော်ဒီပြီးခဲ့တဲ့စနေနေ့က Christmas party ဆိုပြီးတယောက်ကိုပတ်စံ60ဆိုပြီးတော့ယူပြီးကျွန်တော်တို့လည်းပတ်စံပေးတာဆိုတော့တောက်ကြံနေမှာဒီလိုဖြစ်လဲဖြစ်တော့ကျွန်တော်တို့အရေးပေါ်ခေါ်တယ်တတ်တဲ့လူတွေကိုမေးတယ်ငါတို့ဘာလုပ်တဲ့လဲဆိုကျွန်တော်တို့ကတော့ပြောတယ်ဒီဟာကိုမလုပ်တင်တော့ဘူးပေါ့နော် cancel လုပ်တင်တယ်ချစ်ချင်းပဲ cancel ဆိုပြီးတော့လုပ်လိုက်တယ်ထိုနည်းသူဆိုတာပဲ Broadway show တွေပြတ်တဲ့အကုန်လုံး cancel လုပ်လိုက်တယ်ဒါတွေဆိုပတ်စံထောင်ပေါင်းတောင်ပေါင်းမြုံများစွာအကုန်ကြခံပြီးတော့ဓာတ်တွေကိုလှုပ်ထားတဲ့ဟာတွေကိုသူတို့ဓာတ်တွေကိုမကြည့်ပါဘူး။ဘာလို့လဲဆိုတော့လူတယောက်ရဲ့ကျန်းမာရေးဒီရောဂါပြန့်သွားလိုက်လို့ရှိရင်တစ်မျိုးလုံးမှာဖြစ်သွားတဲ့လူတွေဒုက္ခရောက်မဲ့ဟာတွေသူတို့နားလည်ပါတယ်။ဒါကြောင့်မလို့ဒီမေယာလည်းမြို့တော်ဝင်ပေါ့နော်ကိုယ်တိုင်ဝင်ပြောတယ်။နောက်တချို့ state တွေမှာရှိတဲ့မြို့တော်ဝင်တွေဆိုလို့ရှိရင်ဥမာ gym တွေပါတယ်ပေါ့နော်။ဟိုအားကစားရုံတွေတော့ပေးတော့ဖွင့်သေးတယ်ဒါပေမဲ့ vaccine ထိုးထားတဲ့ commission လုံးဝပေးမဝင်တော့ဘူး။ထမင်းဆိုင်နေအထဲထဲမှာလာစားမယ်ဆိုလို့ရှိရင် vaccine တိုးလိုက်ဟာမရှိဘူးလောကအပေးမဝင်တော့ဘူးထိုနည်းတူစွာပဲစေယုံနေမှာအလုပ်လုပ်နေတဲ့လူတွေနောက်အနေနဲ့တခြားသောစေယုံနေမှာလုပ်လုပ်နေတဲ့လူတွေကလည်းဒီလိုမျိုးပွဲလန်းတည်နေကိုအကုန်လုံးစပြီးတော့ပိတ်ပလိုက်တယ်ဒါ Christmas အချိန်ပေါ့နော်အခုစပြီးဒီ New York မှာရှိတဲ့ဘုရားကျောင်းကြီးတွေဆိုစပြီးတော့ကျင်းပလာတယ်သူတို့ဒီလိုဝတ်ပြုပွဲကိုလုံးဝမလုပ်တော့ပါဘူးအကုန်လုံးဒီ online အနေနဲ့ဝတ်ပြုပွဲကိုလုပ်ပါမယ်လို့ပြောတယ်ဆိုတော့ဒါတွေကအရန်ကိုကြည့်ပါဘာဖြစ်လို့လဲဆိုတော့ဒီယောဂါကိုမပေါ့စေချင်ဘူးကျွန်တော်တို့မှာဆေးမရှိသေးဘူးဒီနေ့ဒီချိန်ထိ
ဟုတ်ကဲ့ဆရာအဲ့တော့အခုလိုအချိန်ဒီမှာမြန်မာနိုင်ငံအတွက်အရေးကြီးဆုံးဆိုရင်ဆရာဘာပြောချင်လဲ
ကျွန်တော်တို့ဒီနိုင်ငံမှာအခုလက်ရှိဒီလောက်ကိစ္စများလာတယ်ဒီကျွန်တော်တို့ဒီနယူးယောက်မှာ86 to 88 ရာခိုင်နှုန်းဒီဗက်ဆင်းထိုးထားတယ်လို့ပြောတယ်ဒါတော့မှဒီလောက်ကြောက်တာဒီနိုင်ငံမှာရှိတဲ့တာဝန်ရှိတဲ့လူတွေကျွန်တော်တို့မြန်မာနိုင်ငံမှာရှိတဲ့လူတွေအနေနဲ့အစာပေါင်းမြောင်များစွာကြောက်ရပါလိမ့်မယ်။နောက်တစ်ပိုင်းကပွဲလန်းတပင်တွေလှုပ်ဖို့ပေါ့နော်။အထူးဖြင့်မြန်မာနိုင်ငံမှာဆိုရင်တော့နှစ်တကူတဲ့အချိန်ပေါ့လေ။နောက်တစ်ခုကဒီလိုမျိုး night club တွေတို့နောက်ထမင်းစားပွဲတွေတို့လူစုလူဝေးတွေအများကြီးနဲ့လှုပ်တဲ့ပွဲလန်းတပင်မျိုးပေါ့နော်။အလူမင်္ဂလာပွဲတွေတို့ဆိုတော့ master ချင်းအဖြစ်ရောကာကွယ်နိုင်လားဆိုတော့ master ထားရင်တော့ဟုတ်တာပေါ့လေ။ဒါပေမဲ့လေတကားတလေကြလို့ရှိရင် မဆိုဖြုတ်လိုက်မိတာတို့ပါလို့ဖြစ်လေရှူလိုက်မိလို့ရှင်ကူရမှာပဲဆိုတော့လူစုလူဝေးမလုပ်လို့ရှင်တော့အကောင်ဆုံးနည်းလမ်းပေါ့လေလုပ်ဖြစ်လို့ရှင်လည်းဗက်ဆင်းတွေထိုးထားလို့ရှင်ရောမလုပ်နိုင်ဘူးလားဆိုတော့လုပ်လို့တော့ရတယ်ဒါပေမဲ့အခုကျွန်တော်တို့ကြည့်ကြည့်လိုက်အများစုတော့ဒီနိုင်ငံမှာရှိတဲ့လူက80ရာခိုင်နှုန်းနီးပါးဗက်ဆင်းထိုးထားပြီးတဲ့လူတွေကမ္ဘာပေါ်မှာ UK လိုနိုင်ငံမှာ80ရာခိုင်နှုန်းအထက်86နီးပါးအထိဗက်ဆင်းထိုးထားတယ်လို့ကြေညာထားတဲ့နိုင်ငံမှာတောင်းနဲ့ချီပြီးတော့လူနာတွေဖြစ်လာကြတယ်လော့ကဒေါင်းတွေသူတို့လုပ်လာကြတယ်။ထမင်းဆိုင်တွေကိုည၈နိုင်နောက်ပိုင်းပိတ်တာတို့ဘားတွေနောက်ပိုင်းရှိတယ်ဆိုတော့ဒါမျိုးတွေကကျွန်တော်တို့လုပ်ရတော့မယ်။ဒီဗမာနိုင်ငံမှာရှိတဲ့ထမင်းဆိုင်တွေဘားဆိုင်တွေအထူးသဖြင့် night club တွေမှာ night club ဆိုတာလူကြီးရာနဲ့ချီပြီးကျွန်တော်လည်းတငယ်ချင်းတယောက်ဓာတ်ပုံပို့ပေးလိုက်လို့ကျွန်တော်ကြည့်လိုက်မိတာပါ။တကယ်ကိုတော်တော်လေးတော့အားသင့်မိရပေါ့နော်။ဒါကလူအသက်ပေါင်းမြောင်များစွာဒုက္ခရောက်နေကိစ္စတွေပါ။ဆိုတော့တာဝန်ယူမှုတာဝန်ခံမှုရှိတဲ့လူတွေမလုပ်လို့ရှိရင်ကျွန်တော်တို့မှာရှိတဲ့ပြည်သူတွေကကိုယ်ကိုယ်တိုင်လုပ်ရပါလိမ့်မယ်။ဘာလို့လဲဆိုတော့ဒီလိုမှပါဝင်ပြီးတော့မလုပ်လို့ရှိရင်ယောဂပြန့်သွားလို့ရှိရင်ဘာမှလုပ်လို့မရတော့ဘူးအခြေအနေဖြစ်သွားပါလိမ့်မယ်ကျွန်တော်တို့ Delta တုံးကပမာနိုင်ငံမှာလူဦးရေမြောင်များစွာဒုက္ခရောက်ပြီးတော့အသက်ကြီးတဲ့လူဦးရေတွေအများကြီးဆုံးရှုံးသွားခဲ့ဆိုတော့ဒီအချိန်မှာတော့ကျွန်တော်တို့လုံနိုင်တဲ့အပိုင်းပေါ့မဆေးများများတက်တယ်နေမကောင်းလို့ရှိရင်အလုပ်ကိုမစင်ဘူးခွဲပြီးတော့နေလိုက်အခုပွဲလန်းတပင်နေနှစ်တကူလာမယ့်အခြေအနေမှာစုစုဝေးဝေးနဲ့မလုပ်ကြပါနဲ့ဒီဗီဒီယိုကောလေးနဲ့လုပ်နေကြတဲ့အပိုင်းလေးလုပ်လို့ရပါတယ်။နှစ်တကူဆိုတာနှစ်တိုင်းနှစ်တိုင်းရောက်လာမှာပါ။ကျွန်တော်တို့တိုင်းပြည်မှာရှိတဲ့လူတွေ၊ကျန်းကျန်းမာမာနဲ့အသက်ရှင်ပြီးတော့နှစ်တကူကိုဒီနှစ်မှာမဆင်နွှဲရလို့ရှိရင်နောက်နှစ်မှာဆင်နွှဲလို့ရပါတယ်
။ဟုတ်ကဲ့။ကျေးဇူးအများကြီးတင်ပါတယ်ဆရာ။